ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပနေတဲ့ Australian Open Tennis အမျိုးသမီးတဦးချင်းပြိုင်ပွဲမှာဂျာမနီကအန်ဂျလီကာဘာကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။လက်ရှိချန်ပီယံအမေရိကန်ကကမ္ဘာအဆင့်၁ဆရီနာဝီလျံနဲ့ဂျာမနီကကမ္ဘာအဆင့်ခွန်ကာဘာတို့ရော့လာဘာကွင်းကြီးမှာဒီကနေ့စနေနေ့မှာအကျိတ်နယ်ကစားခဲ့ကြပြီးတော့နောက်ဆုံးမှာကာဘာကဆရီနာကို6-4, 3-6, 6-4နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ကဘာအတွက်တော့ဒါဟာပထမဆုံးအကြိမ် Grand Slam ဖလားကိုရတာဖြစ်ပါတယ်။ကဘာကတော့ခုလို Australia Open ကိုအနိုင်ရလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီပွဲမှာရှုံးနိမ့်သွားတဲ့ Serena Williams ကတော့ကဘာဟာဒီပွဲမှာအကောင်းဆုံးကစားသွားနိုင်ခဲ့ပြီးအရင်ကထက်လည်းအများကြီးပိုကောင်းလာတဲ့အကြောင်းနဲ့အထူးသဖြင့်သူ့ရဲ့လှုပ်ရှားမှုတွေအနိုင်မခံအရှုံးမပေးဘဲမလျော့ရန်ရိုက်သွားတာကြောင့်ကဘာနိုင်သွားတာထိုက်တန်ပြီးတော့သူ့အတွက်လည်းဝမ်းသာပါတယ်လို့ချီးကျူးပြောဆိုသွားပါတယ်။ Serena ဟာဒီပွဲမှာစိတ်လှုပ်ရှားပြီးတော့အမများခဲ့တယ်လို့ကာဘာကလည်းဆရီနာရဲ့ရိုက်ချက်တွေကိုအကောင်းဆုံးခုခံပြီးတံမြန်ကစားသွားနိုင်ခဲ့ပါတယ်။ဆရီနာဟာဒီပွဲမှာရှုံးသွားတဲ့အတွက် Grand Slam ဖလားကို22ကြိမ်မြောက်အနိုင်ရဖို့အခွင့်အရေးဆုံးရှုံးသွားခဲ့ပါတယ်။အန်ဂျလီကာဘာဟာဒီပွဲနိုင်လိုက်တာကြောင့်ကမ္ဘာအဆင့်နဲ့နေရာကိုရောက်လာခဲ့ပြီးတော့ Steffi Graf နောက်ပိုင်းဂျာမနီနိုင်ငံသူတွေထဲမှာပထမဆုံးအကြိမ် Australia Open ကိုပထမဆုံးအနိုင်ရတာလည်းဖြစ်ပါတယ်။